စီးရီးယားနိုင်ငံကသဘုံတွေထိန်းချုပ်ထားတဲ့မြို့တစ်မြို့အပေါ်စီးရီးယားအစိုးရတပ်တွေကဓာတ်ထုတ်လက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့သံသယရှိပြီးတဲ့နောက်စီးရီးယားပေါ်စစ်ရေးဆောင်ရွက်မှုတွေဘလို့တိုးမြင့်မလဲဆိုတာကိုအမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့အင်္ဂါနေ့ကတိုင်ပင်ဆွေးနွေးခဲ့ပါတယ်။အားလုံးပူးပေါင်းတုံ့ပြန်နိုင်မယ့်နည်းလမ်းတွေကိုစဉ်းစားနေတယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူ Heather Newell ကပြောကြားခဲ့ပါတယ်။စနေနေ့ကလူ40ထက်မနည်းသေဆုံးခဲ့တဲ့အရှိဂူတာအပေါ်တိုက်ခိုက်ခဲ့မှုမှာတာဝန်ရှိသူတွေအကြီးအကျယ်ပေးဆက်ရလိမ့်မယ်လို့ဒမရဒေါ်နယ်ထရမ်ကတတိပေးခဲ့ပါတယ်။အဲဒီတိုက်ခိုက်မှုကိုတုံ့ပြန်ဖို့အတွက်ပြီးခဲ့တဲ့ရက်တွေကဒမရထရမ်ဟာဗြိတိန်ပြင်သစ်ခေါင်းဆောင်တွေနဲ့လည်းအကြိမ်ကြိမ်ဆွေးနွေးခဲ့ပါတယ်။ဓာတုတိုက်ခိုက်မှုတွေအတွက်ဆီးရီးယားဒမရပါရှောင်းအယ်လာဆတ်နဲ့ဆီးရီးယားအစိုးရကိုထောက်ခံနေတဲ့အီရန်နဲ့ရုရှားတို့ကိုဒမရထရမ်ကအပြစ်တင်ပါတယ်။ဒမရအဆတ်ကတော့ဒီဆက်ဆွဲမှုတွေကိုညှဉ်းဆန်ပါတယ်။ဖြစ်ပြခဲ့တာတွေကိုစုံစမ်းဖို့စုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုဆေးလွတ်မယ်လို့ကဘာမာဒီဓာတုလက်နဲ့တုံးဆွဲမှုရှိမရှိစောင့်ကြည့်နေတဲ့အဖွဲ့ကလည်းအင်္ဂါနေ့ကပြောကြားခဲ့ပါတယ်။တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းမှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်တင်ပြခဲ့တဲ့အစီအစဉ်မူကြမ်းကိုတော့ရုရှားနိုင်ငံကအင်္ဂါနေ့ကဗီတိုအာဏာသုံးပြီးပယ်ချခဲ့ပါတယ်။